မြေဆုံဆယ်စီမံကိန်းပြန်ဆမဲ့အရေးလက္ခဏာတွေပေါ်လာနေတဲ့အတွက်ဒီစီမံကိန်းကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေလည်းတကြော့ပြန်ပေါ်လာနေပါတယ်။အီယာဝတီတိုင်းမြို့တော်ပသိမ်မှာဒီကနေ့ဆန္ဒပြပွဲတစ်ခုလုပ်သလိုတနင်္ဂနွေမနေ့တုန်းကလည်းရန်ကုန်မြို့မှာဆန္ဒပြပွဲတစ်ခုဖြစ်ပွားခဲ့ပါတယ်။ဒီလိုကန့်ကွက်ဆန္ဒပြပွဲတွေကိုအီယာဝတီပဲခူးနဲ့မကွေးတိုင်းမြို့ကြီးတွေမှာဆက်လုပ်သွားဖို့ရှိတယ်လို့ဦးဆောင်စီစဉ်သူတွေကပြောပါတယ်။ဒီအကြောင်းကိုဇော်ထက်ကရန်ကုန်မြို့အနေနဲ့တင်ပြပို့ထားပါတယ
်။မြေဆုံဆယ်စီမံကိန်းကိုပြန်ဆမဲ့သဘောမျိုးမြန်မာနိုင်ငံဆိုင်ရာတရုတ်တံမကြီးကပြောလိုက်ပြီးရဲ့နောက်အဲ့ဒီစီမံကိန်းကိုကန့်ကွက်တဲ့သဘောထားအမြင်တွေကိုပြန်ကြားလာရသလိုကန့်ကွက်ပွဲတွေလည်းပြန်ဖြစ်လာနေရပါ။တရုတ်နိုင်ငံ CBI ကုမ္ပဏီက2018စက်တင်ဘာလောက်ကစပြီးမြေဆုံဆယ်စီမံကိန်းပြန်ဆနိုင်ဖို့ဒေသခံလူထုကိုစီရင်ရေးလုပ်တာရရှိသလိုတရုတ်အစိုးရရဲ့ပြပရင်းနှီးမြှုပ်နှံမှုတွေမှာမြေဆုံစီမံကိန်းပါဝင်နေစေဖြစ်လို့ဦးသိန်းစိန်အစိုးရလက်ထက်ကခဏဆိုင်းငံ့ထားတဲ့ဒီစီမံကိန်းကြီးပြန်ပြီးစတော့မလားဆိုရဲစိုးရိမ်မှုတွေပြန်ထွက်လာတာပါဒါကြောင့်လဲငြိမ်းချမ်းပါစေမြန်မာပြည်ကွန်ရက်ကဥဆောင်ပြီး ARD မြစ်ဖြတ်တန်းသွားတဲ့မကွေးပဲခူးနဲ့ ARD တိုင်း၃ခုကမြို့နယ်20မှာမြေဆုံဆယ်စီမံကိန်းကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေလုပ်ပြီးပြည်သူတွေရဲ့လက်မှတ်တွေကိုတရုတ်ကွန်မြူနီပါတီကိုပေးပို့ဖို့စီစဉ်နေကြတာဖြစ်ပါတယ်။အဲဒီဆန္ဒထုတ်ဖော်ပွဲကိုဇန်နဝါရီ28ရက်နေ့ကပသိမ်မြို့ကနေစတင်လိုက်ပြီးလူဦးရေ300ကျော်လောက်ပါဝင်ခဲ့တယ်လို့ငြိမ်းချမ်းပါစေမြန်မာပြည်ကွန်ရက် ARD တိုင်းတာဝန်ခံဦးစော်ထိုက်ကပြောပါရစေ။ဒီ
လိုမျိုးညတင်းကိုဘာကြောင့်လုပ်ကြဆောင်ရတဲ့ဒီမြေဆုံဆယ်စီမံကိန်းဟာတကယ်လို့ဖြစ်သွားခဲ့ရင်အရိုးရာဝီကြီးတည်ဆုံးသွားမှာဖြစ်တယ်။ရာဝီကြီးတည်ဆုံးသွားမယ်ဆိုရင်ရာဝီကိုမိသိနေထိုင်ကြတယ်။အဲဒီမြမပြည်မှာရှိတဲ့တိုင်းလားပြည်သူအားလုံးဒုက္ခရောက်ကြမှာဖြစ်တယ်။ပြီးတော့ရာဝီကငါတို့ရဲ့ထုတ်စာအနာဖြစ်တယ်။ရာဝီကိုထိပါတာမှန်များထုတ်စာကိုထိပါတယ်မခံစားရတယ်။ဒါကြောင့်ဆိုလို့ဒီလိုစီမံကိန်းတစ်သိန်းကိုတောင်းဆိုရခြင်းဖြစ်တယ်။
ပသိမ်မြို့လှုပ်ရှားမှုတွေရဲ့မှာစတစ်ကာကမ်ပိန်းတွေပညာရှင်တွေရေးထားရဲ့မြေဆုံနဲ့ပတ်သက်တဲ့အကျိုးအပြစ်တွေကိုဖော်ပြထားရဲ့လက်ကမ်းစာဆောင်တွေဝေရာဟောပြောပွဲတွေလုပ်တာကြပြာရွတ်စုပွဲနဲ့လက်မှတ်ကောက်ခံတာတွေလုပ်ခဲ့ပါတယ်။ ARD တိုင်းမှာပသိမ်၊ကံကြီးကျောင်း၊ငပူတော်၊ဟင်းသသာ၊မြန်အောင်၊ကြံကင်း၊အင်ကပူ၊ဇလွန်၊ပဲခူးတိုင်းမှာတော့ဂျိုးပင်ကောက်ပေါင်းတယ်ပြီးအောင်လန်းသရက်စင်ပေါင်းဝဲကံမမကွေးတိုင်းမှာတော့တောင်တွင်းကြီးဆလင်းရေနံကျောင်းစိတ်ဖြူရေစကြိုစရဲမျိုး20မှာတလာတွင်းဇက်တိုက်လုသွားကြဖို့စီစဉ်ထားပါတယ်အဲ့ဒီဒေတာတွေကကောက်ခံလို့ရတဲ့လက်မှတ်တွေကိုအခုနှစ်မတ်လဆန်းမှာနိုင်ငံတော်အတိုင်ပင်ခံရုံးနဲ့လွှတ်တော်ကုလသမဂ္ဂပြီးတော့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံးကတစဉ်တရုတ်နိုင်ငံကွန်မြူနီပါတီစီကိုပေးပို့သွားမှာပါလက်မှတ်တွေကိုတက်ရောက်လာတဲ့သူတွေစီကကောက်ယူသလိုလူငယ်ကွန်ရက်တွေနဲ့ပူးပေါင်းပြီးအိမ်နိုင်ရှာရောက်လဲကောက်ယူသွားမယ်လို့ဆိုပါတယ်။တဘာဝပတ်ဝန်းကျင်ကိုထိခိုက်နိုင်တဲ့ဆယ်စီမံကိန်းဖြစ်သလိုနိုင်ငံရေးပြည်ဟာတွေပါဝင်ပတ်သက်နေတဲ့စီမံကိန်းတို့လည်းမြင်မိရတဲ့အတွက်ကန့်ကွက်ကြောင်းရန်ကုန်မြို့မှာတနင်္ဂနွေနေ့ကပြုလုပ်သွားတဲ့မြေဆုံရေးဆန္ဒထုတ်ဖော်ပွဲမှာလည်းတရားလွတ်တော်ရှိနေဦးကြည်မြင့်ကအခုလိုပြောခဲ့ပါဗျ။အ
ေအာဝီမြင့်ကကျွန်တော်တို့ပိုင်နေပါတရုတ်ပြည်ကရှိရတယ်မြေအိန္ဒိယရှိရတယ်မြို့ပေါ့ပါဘူး။ကျွန်တော်တို့နိုင်ငံကိုရှိလာတဲ့မြစ်ကြီးကကျွန်တော်တို့ပိုင်တယ်။ဒါကြောင့်မလို့ ARD တို့ပြောပြီဆိုလို့ရှိရင်ကျွန်တော်တို့54ဆန်းသောပြည်သူစုသားတွေအားလုံးကပြောပိုင်မှုရှိတယ်။ကံမဲ့ပိုင်မှုရှိတယ်ကျွန်တော်တို့က။ဒါကြောင့်မလို့ကချင်လူတို့ကကွက်ထားကိုလည်းထောက်ခံတယ်။ကချင်လူတို့ကမကန့်ကွက်လို့ဆိုပြီးတော့ကျွန်တော်တို့ကမကန့်ကွက်လို့မရပါဘူး။ကျွန်တော်တို့ကတရုတ်ကိုအပြေအလံကြောက်နေရတဲ့ဘဝကိုဖျက်နေရတယ်။ဘာလို့လို့ဆိုရှင်ကျွန်တော်အဲ့ဆယ်ယူတာတစ်ခုခုချိုးချလိုက်ရင်တော့မို့လောက်ကြလဲလို့အဲ့ဆယ်ကြီးကျိုးသွားခဲ့တာအခုထောင်တဲ့ပေါင်းတဲ့ချီပြီးတော့ဆုံးရှုံးပြည့်စည်ပြီးတော့ကျွန်တော်တို့လူတွေအကုန်လွတ်လာကြရတယ်ဒါကြောင့်မလို့ကျွန်တော်တို့စီးရင်းနေတယ်အတေလာချင်းချောင်းနေမဲ့ဆယ်ယူလေကျွန်တော်တို့မလိုလားပါဘူ
းမြစ်ဆောင်စီမံကိန်းကို2006ခုနှစ်ဒီဇင်ဘာ28ရက်ကအဲ့ဒီချိန်နိုင်ငံတော်အေးချမ်းတရားရေးနဲ့ဖွံ့ဖြိုးရေးအဖွဲ့အစိုးရအမှတ်1လျှက်စစ်စွမ်းအားဝန်ကြီးဌာနနဲ့တရုတ်နိုင်ငံ China Power Investment CPI ကုမ္ပဏီတို့ကြားချုပ်ဆိုခဲ့တာဖြစ်ပါတယ်အဲ့ဒီစီမံကိန်းတစ်ခုလုံးအတွက်ကုန်ကျစရိတ်အမေရိကန်ဒေါ်လာဘီလီယံ30လောက်ရှိမယ်လို့ခန့်မှန်းထားပြီးကနအူးသဘောတူညီချက်အရ CPI ကုမ္ပဏီက80ရာခိုင်နှုန်းမြန်မာအစိုးရက15ရာခိုင်နှုန်းနဲ့အေရှားဝါကုမ္ပဏီက9ရာခိုင်နှုန်းအတူတူထည့်ဝင်လုပ်ကင်ကြမယ်လို့ဆိုထားပါတယ်